စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့အကြားဇန်နဝါရီလ17ရက်နေ့ခရဲကဆက်ရဆက်ဖို့သဘောတူထားတယ်ဆိုပေမဲ့စစ်ကောင်စီဘက်ကဒီသဘောကူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်ပြီး TNLA အပလောင်ထိချုပ်ဒေသတွေကိုထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ TNLA ကထုတ်ပြန်လိုက်ပါတယ်ဟိုက်ကသဘောတူညီချက်ကိုချိုးဖောက်ပြီးစစ်ကောင်စီဘက်က TNLA ထိန်းချုပ်ရာမိုးကုတ်နဲ့မိုးမိန်ကြောင့်စတင်ထိုးစစ်ဆင်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေရှိခဲ့တယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ပူးတွဲထုတ်ပြန်ကြမှာလဲဖော်ပြထားပါတယ်။ဇန်နဝါရီလ17ရက်နေ့အပြစ်ခတ်ရဆေးရေးလက်မှတ်ထိုးခဲ့ပြီးတဲ့နောက်ဇန်နဝါရီလ22ရက်နေ့အထိစစ်ကောင်စီတပ်ကနေ TNLA ထိန်းချုပ်ထားရာမိုးမိန်ကြောင့်ပဲမိုးကုတ်နမ်ခန်းလာရှုမြို့နယ်ဘက်တွေကိုထိုးစစ်ဆင်တာလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတယ်လို့TNLA ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီချိန်ထဲမှာတော့ရှမ်းပြည်မြောက်အိုက်ကမိုးမိတ်မြို့နဲ့မဘိမ်းမြို့ကိုတင်းကရွေနေ့ကမနေ့ပိုင်းက KIA နဲ့ပူးပေါင်းတပ်တွေကတိုက်ယူနိုင်ခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်က VOA ကိုပြောပါတယ်။အေးရခိုင်တပ်တော်နဲ့စစ်ကောင်စီအကြရခိုင်မြောက်ပိုင်းဒေသပေါက်တော်မြောက်ဦးမင်းပြားနဲ့ရသေတောင်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။အေးရခိုင်တပ်ဖက်ကစစ်ကောင်စီစခန်းတွေကိုသိမ်းယူခဲ့ပြီးစစ်ကောင်စီတပ်ဖက်ကအကြဆုံးအတော်များများရှိခဲ့တယ်လို့သိရပါတယ်။ကြောက်ပြူမျိုးနယ်မှာရှိတဲ့စစ်ကောင်စီရဲ့တကြောက်ရီရေတပ်ဌာနချုပ်စခန်းကိုလည်းအေးအေးဘက်ကဒုတိယကြိမ်ထပ်မံတိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်။ရှမ်းပြောင်းနယ်ရခိုင်ဘက်ကတိုက်ပွဲခြေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သုံးတရားထုတ်ပြန်ပြောဆိုတာမတွေ့ရပါဘူး။ညီနောင်သုံးဘွဲ့ကိုလက်နက်ချခဲ့တဲ့လောက်ကိုင်မျိုးအထိုင်စစ်ကောင်စီတပ်မှု6ဦးကိုစစ်ခုံရုံးနဲ့ရေးယူလိုက်ပြီဆိုတဲ့သတင်းတွေလည်းကြဲကြဲပြတ်ပြတ်ထွက်ပေါ်နေပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့ VOA အနေနဲ့သီးခြားအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကစုံစမ်းမေးမြန်းထားဆဲဖြစ်ပါတယ်။